မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကတိုက်ပွဲတွေကြောင့်တင်းရှောင်နေရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရိတ်ခါပြက်လက်နေပြီးအကူအညီတွေလိုအပ်နေပါတယ်စကိုင်းတိုင်းရင်းမပင်ကနီနယ်တွေမှာလည်းစစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်နေလို့ကုန်းစည်စီးဆင်းမှုအခက်အခဲဖြစ်နေပြီးအရေးပေါ်အကူအညီလိုအပ်နေတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါအောင်ဗျာ
မကွေးတိုင်းပေါင်းမြို့နယ်ထောင်ပိုင်းကဝန်ကျုံရွာအနီးမှာဩဂတ်လ၁ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒေသခံရွာသားတွေထွက်ပြေးတင်းရှောင်နေရတာပါဒေသခံရွာသား200လောက်ဟာဘေးလွတ်ရာကိုတင်းရှောင်နေရတာဖြစ်ပြီးတော့ရိတ်ခါပြက်လက်တာတွေဖြစ်နေတယ်လို့ပြောပါတယ်ဒီခြေအနေနဲ့ပတ်သက်လို့ပေါင်းမြို့နယ်တောင်ပိုင်းကဒေသခံတဦးကတော့အခုလိုပြောပါတယ
်ဝန်ကျုံရွာတရကအဖိုးတွေရောကလေးလူတွေရောအစုံပေါ့အမှလူ200ဝန်းကျင်ပေါ့တို့ခက်ခဲရတော့အဝတ်အထည်ရောစားဖို့တောက်ဖို့ရောစီးဝါရောတက်ကြီးရောဦးဒီကျမ်းမလေးမကောင်းတဲ့လူတွေပါတယ်ခလေးမွေးရတဲ့ခလေးမေးတွေပါတယ်ခလေးမွေးမဲ့ဟိုမိခင်လောင်းတွေလည်းပါတာပေါ့နော်အစားအသောက်ကတော့ဒီမနက်အတိုင်းတာအထိဒီမနက်စာပဲရှိတာကြကျွန်တော်တို့မှဟိုညနေစာတော့မရှိဘူးဖြစ်နေတယ်စစ်ပေးချောင်းတွေအတွက်ပေါ့ပေါ့နော်ညနေစာတော့မရှိဘူးဆိုတော့အခုတော့ကျွန်တော်တို့ဘေးရနေစံစဲချီးပေးရချီးပေးတာပေါ့ညနေစာရဖို့အတွက်ပေါ့အခုတော့တင်းနေရတော့အဒီဝန်ကျုံရွာတရွာရှိတာပေါ့ကျင်းမာလူတွေရတဲ့အခုချိန်ကြီးရွာကိုပြန်မကက်ရကြသေးဘူ
းဝန်ကျုံရွာဟာပြီးခဲ့တဲ့ဇွန်လ15ရက်နေ့ကရွာလုံးကျွတ်နီပါမီးလောင်ကျွမ်းခဲ့တဲ့ကျင်းမာရွာနဲ့လေးမိုင်သာကွာဝေးပြီးတော့ကျင်းမာရွာသားတွေဟာလည်းအခုချိန်ထိနေရမပြောင်းနိုင်သေးပဲဘေးလွတ်ရာကိုတင်းရှောင်နေရတာဖြစ်ပါတယ်ကျင်းမာရွာမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံ PDF တွေအပြန်အလှန်ဆွဆွဲတာတွေရှိနေပြီးမီးလောင်ကျွမ်းတာကြောင့်နေတရာကျော်မီးလောင်ကျွမ်းခဲ့ပြီးတော့တကြီးပိုးပွားနှစ်ဦးလဲမီးလောင်ပြီးတော့တည်ဆုံးခဲ့ပါတယ်။သခိုင်းတိုင်းရဲမပင်ကဏီနယ်တွေမှာလဲစစ်ကောင်စီတပ်တွေဟာမုံရွာယာကြီးလမ်းမှာလုံခြုံရေးယူထားတဲ့အတွက်ကုန်းစည်စီးဆင်းမှုအခက်အခဲဖြစ်ပေါ်နေပြီးတော့စစ်ဘေးဒုက္ခသည်တွေမှာအစားအသောက်ရိတ်ခါခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ရဲမပင်ဒေသခံတဦးကတော့အခုလိုပြောပါတယ
်။အဓိကယူရတော့ကျွန်တော်မုံရွာကိုပဲအဓိကအားထားပြီးပဲယူရတာဆိုရင်မုံရွာလမ်းကိုပိတ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆက်သွေးရေလုံးဝပြန်နိုင်တယ်လို့ဖြစ်တယ်။အဲလမ်းမှာသူတို့ကဟိုတစင်ပြီးတစင်ထောက်ထားကြပြီးရင်စစ်စေးတွေပါလုပ်တယ်ကြာ။သူတို့မတင်တဲ့သူဆိုရင်တခါဆွဲကြည့်တယ်။အဲ့ဒီတွေကိုပြည်သူတွေကမသွားရဲလို့ကျွန်တော်တို့ပြည်သူတွေကဒီလမ်းတော့အသုံးမပြုရတဲ့အကြောင်းကိုကျွန်တော်တို့အခြေခံစားသောက်ကုန်စားသောက်ကုန်ကြီးဖြတ်လန့်တယ်။ဒီကိုပြည်သူတွေပုံဆောင်နေရတဲ့အတွက်ကျွန်တော်တို့မိုးကာတို့ဟိုမိုးရသည်မိုးကလည်းအခုကျနေရဖြစ်ဖြစ်ဆိုတော့တော်နေမှာချက်ထားတယ်ခင်းပါနေတာချက်ထားတယ်အဆင်မပြေဘူးလေဆက်ပြီးရင်အခြေခံစားသောက်ကုန်တွေဟိုစံစီစားငရုတ်ချက်တော့အဲ့ဒါကြီးပြန်လည်မှုတွေလည်းရှိနေတယ
်စစ်ကောင်စီတက်တွေနဲ့ဒေသခံ PDF တို့မကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားနေတဲ့သခိုင်းတိုင်းမှာထွက်ပြေးနေရတဲ့ဒုက္ခသည်အများပြားရှိနေပြီးစစ်ကောင်စီတက်တွေကကြေးရွာတွေမှာမကြာခဏဆိုသလိုဝင်ရောက်ရှာဖွေတာတွေလှုပ်လို့ဒေသခံတွေဟာဘေးလွတ်ရာတောတောင်တွေမှာထွက်ပြေးတိမ်းရှောင်ပြီးတော့ခိုလုံနေရပါတယ်ခင်ဗျာ